တွေးသူမြင်စီစဉ်ကကျူးစွာပါရခင်ဗျာအခုဒီဘက်မှာတော့လူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွလုပ်ကြိုက်နေတဲ့ရန်ကုန်မြို့ကရုပ်ရှင်မင်းသားကျော်သူရဲ့တွေးမြင်တွေကိုနားဆင်ရပါပါမင်းသားကိုကျော်သူဟာသူ့ရဲ့ခိုင်မာပြတ်သားတဲ့လူမှုရေးခံယူချက်ရည်ရွယ်ချက်တွေကြောင့်ပဲလွန်ခဲ့တဲ့2000ခုနှစ်ကနိုင်ရေးကူညီမှုအသေးစတဲ့တူတော်ရမှာဦးဆောင်သူတို့အနေနဲ့ပါဝင်ခဲ့ပြီးဒီကနေ့အထိအောင်အောင်မြင်မြင်တက်တက်ကြွကြွနဲ့ဦးစီးလုပ်ကြိုက်နေသူဖြစ်ပါတယ်ကိုကျော်သူရဲ့အတွေ့အမြင်တွေဟာလူမှုရေးစိတ်ခံရှိသူတွေကိုပုံမနှိုးကြစေပြီးလူမှုရေးစိတ်ထဲနေပါသူတွေကိုလည်းလူမှုရေးအသိတရားတိုးပွားစေရဖြစ်ပါတယ်ခင်ဗျာပထမဆုံးအနေနဲ့ကိုကျော်သူရဲ့လူမှုရေးစိတ်ထဲဘလို့နှိုးကြလာခဲ့တယ်လဲလူမှုရေးလုပ်ငန်းတွေထက်ကနိုင်ရေးကူညီမှုလုပ်ငန်းကိုဘာကြောင့်စတင်ရွေးချယ်လုပ်ကင်ခဲ့တယ်လဲဆိုတာနားဆင်ကြရအောင်ပါ
လွန်ခဲ့တဲ့90လောက်ကကျွန်တော်စစိတ်ပါလာတာဟောလေစိတ်ပါလာဆိုကျွန်တော်ကလေးတွေကလည်းတရားစခန်းတွေပါတွေဝင်တယ်သူတို့၄ဒဏ်၅ဒဏ်လောက်ကြာပြာကန်းဝင်တော့အဲ့မှာပြာနဲ့ထိတွေ့လာတဲ့အချိန်မှာကျွန်တော်လည်းအကလေးကြီးကနေပြန်ကြားပြီးတော့အဲ့မှာဒီဘာသာရေးရောလူမှုရောပေါ့လေပါလာတာပြီးတော့ကျွန်တော်စဉ်းစားတယ်ကျွန်တော်ဒီရုပ်ရှင်လုပ်တဲ့ဟာဘယ်လိုခေါ်မလဲပေးသက်ရဲ့ပတ်စံကိုကျွန်တော်တို့စားခဲ့ရတာများပြီအဲ့တော့ပေးသက်ကိုပြန်ပြီးတော့ကျေးဇူးပြုဖို့ကအခုဗမာပြည်မှာအခက်အခဲဖြစ်နေတာဒီနိုင်ဖြစ်တဲ့ဆိုရင်တချို့ဘုကိစ္စကတော်တော်အခက်အခဲဖြစ်နေတာဒါခွန်ရသားမီးပေးသက်ကိုပြန်ပြီးတော့အကျိုးပြုလေဆိုပြီးတော့ဒါကျွန်တော်အဲ့ခံရတဲ့ကျွန်တော်ပြန်ပြီးကျေးဇူးဆက်တာပ
ါ။နိုင်ရေးကူညီမှုအသင်းဟာလွန်ခဲ့တဲ့7နှစ်ပါကာလအတွင်းမှာအာသုဘရုပ်အလောင်းပေါင်း9000လောက်ကိုကူညီတကြိုပေးနိုင်ခဲ့တဲ့အပြင်အခုဆိုရင်နိုင်ငံတော်ဝန်ကမြို့ပေါင်း90လောက်မှာနိုင်ရေးကူညီမှုအသင်းခွဲတွေပေါ်ပေါက်နေတဲ့အချက်ကအောင်မြင်မှုရလဒ်တွေကိုအထင်ရှားဖော်ညွှန်းနေပါတယ်။ဒါပေမဲ့ဝတ်ပြုစုတောင်းမှုကြောင့်ဒါမှမဟုတ်တန်ဃာတော်တွေကိုတောက်ရီကတ်လွန်မှုကြောင့်ဖမ်းဆီးထောင်ချခံရတဲ့ခေတ်မှာလူမှုရေးလုပ်ငန်းတွေလည်းတခါတရံမှာနိုင်ငံရေးလုပ်ငန်းတွေအဖြစ်သတ်မှတ်ခံရတတ်ပါတယ်ဒီလိုအခက်အခဲအတားအဆီးတွေကိုကြော်ဖြတ်ပြီးနောက်ပေါ်ထွက်လာတဲ့အောင်မြင်မှုရလဒ်တွေကိုကိုကျော်သူကပီတိတွေအဖြစ်ခံစားနေရပါတယ
်ကျော်သားဟိုဒီလူမှုရေးလုပ်တဲ့ဆိုပေမဲ့ကျော်တော့ဒီအနောက်ဆက်ဒီရောအဟံသားတွေရောမျိုးစုံဟိုပါကြုံခဲ့ရပါလေကြုံခဲ့မှကျော်တော့ဒီဟာဟိုဇွဲစီစီနဲ့ကျော်တော့ဆက်ပြီးလုတ်ကင်ခဲ့လုတ်ကင်ခဲ့တဲ့အတွက်လည်းဒီအတိုင်းသားတစ်ခုဒီကျော်တော့အောင်မြင်မှုတွေရတယ်အော်ဒီအရေကိုပြန်ပြီးကြည့်ရဆိုရင်ဒါခွန်ရသားမီးဒီနိုင်ရှင်နေဆိုရင်တော်တော်လေးကိုကျွန်တော်တို့ကိုကျေးဇူးတင်တယ်ဘာလို့ကျွန်တော်ကသူတို့ရဲ့အပူမီးတွေကိုတစ်ဝက်လောက်နှင်းပေးရတဲ့အတွက်အော်သူတို့ကြည်နူးသလိုကျွန်တော်တို့ကလည်းအဲ့ဒီပီတိကျွန်တော်ကပီတိပဲစားရတာဗောလေကျွန်တော်ကအခုအချိန်ရောလူရောအားလုံးပေးဆက်ထားတာ
ကိုကျော်သူဟာသူ့ရဲ့25နှစ်တာအနုပညာတက်တန်းကိုဖြတ်တန်းလာခဲ့ပြီးတဲ့နောက်ရုပ်ရှင်ရိုက်ကူးကွင်မှာပြစ်ပင်ခံရတဲ့အတွက်လွန်ခဲ့တဲ့2နှစ်ကစလို့လူမှုရေးလုပ်ငန်းပဲစောင့်ချလုပ်ကြိုက်နေပါတယ်။နိုင်ရေးကူညီမှုအသင်းအပြင်အခက်အခဲအမျိုးမျိုးကြားကလွန်ခဲ့တဲ့3နှစ်ကစလို့ဒုက္ခကုသဖြင့်ဆေးကန်းကိုပါတည်ထောင်ပြီးအခမဲ့ဆေးကုသမှုတွေနဲ့လူမှုရေးလုပ်ငန်းတွေဆက်လက်တိုးချဲ့လုပ်ကြိုက်နေပါတယ်
။ကျွန်တော်တို့ဒီနိုင်ရေးကူညီမှုဆိုတာဒီကဒီလူသေးတွေအတွက်ပဲလုပ်ပေးနေလို့ကလည်းမရဘူး။ဒီလူရှင်တွေအတွက်ဒီကျန်းမာရေးအတွက်ကလည်းကျွန်တော်တို့ကကိုပြန်ကြည့်ရတယ်ပြန်ကြည့်ရဆိုတချို့စင်ရသားတွေကဒီစေကုသမှုကဒီပတ်သက်မတက်နိုင်တဲ့အတိုင်းအတာတွေတော်တော်များများရှိတယ်များများရှိတဲ့အတွက်ကျွန်တော်ကဒီဟာအခမဲ့ကုသိုလ်ဒီစေကဆိုပြီးကျွန်တော်ဟိုဖွင့်ပေးခဲ့တာမျက်စိအထူးကုဆရာပဲရှိတယ်မျက်စိတွေလည်းခွဲပြီးတယ်စိတ်လူနာတွေမျက်စိခွဲပြီးတယ်အယူအကျော်ရှိတယ်နောက်ကလေးအထူးကုရှိတယ်အရေးပြားရှိတယ်နောက်မိရနဲ့တာပွားပေါ့ဟိုကြီးနောက်အထွေထွေပေါ့လေအယူအကျော်ပေါ့အလုံးတော်စုံစုံလေးရှိပါတယ်အခုကျွန်တော်တို့ဒီမြောက်တကုံရွှေတဲ့ကကျွန်တော်တို့ဘွားအထူးကဘွားဖေးကမ်းမှာကျွန်တော်တို့ဖွင့်ပေးဖို့အစီအစဉ်တော့လုပ်နေတယ်ခင်ဗ
ျအသက်ရွယ်ကြီးရင်သူတွေသာမကနူးပြူငယ်ရွယ်သူတွေရဲ့နောက်ဆုံးခီးအတွက်ကိုယ်တိုင်မောင်းပြီးပို့ဆောင်ပေးနေတဲ့မင်းသားကိုကျော်သူမှာစိတ်မကောင်းစရာတန်ဝေကဖြစ်မိတဲ့ဖြစ်ရတခုကဘလို့ပါလိမ့
်လူကြီးတွေကိုလိုက်ပို့တာများတယ်ပေါ့လေတကြိုတဲ့ညမှာလူကြီးတွေကိုကျွန်တော်ကားတွေနဲ့အဓိကကျွန်တော်အဲဒီကားကြီးတွေကျွန်တော်မောင်းနေပေါ့လေလူကြီးအသက်80ကျော်အထက်တွေကျွန်တော်လိုက်လုပ်ပေးရတယ်လုပ်ပေးရတဲ့အတိုင်းကြမှာတချို့ဆိုရင်တကယ်ကိုအေးချမ်းချမ်းနဲ့ဆုံးပါသွားတာကိုကျွန်တော်မြင်ရတယ်ဝေဒနာမခံစားရပဲပေါ့လေအဲ့လိုကြတော့တော်တော်လေးကြည်နူးတယ်ကျွန်တော်တို့ကအခုကြတော့ကျွန်တော်ဒီကလေးတွေအတွက်ပါကျွန်တော်လုပ်မယ်ဆိုပြီးတော့ကလေးကားလေးကလေးနိုင်တိုင်းရင်ပေါ့လေSuzuki လေးတစ်စီးကိုကျွန်တော်အဲ9နှစ်အောက်ကလေးလေးတွေကျွန်တော်တို့လိုက်ပြီးတော့ပို့တယ်ပို့တဲ့အခါအဲ့ဒီကတော်တော်ခံစားရခံစားရတာဒီကလေးတွေကိုတည်တဲ့အခါကလေးပေါ်တွေတည်တော့ဒီကလေးတွေကလုံးဝလူလောကထဲရောက်လာပြီးတော့ဘာအကုသို့မှမရှိဘဲနဲ့သူတို့စုံသားသွားတာ အပြစ်မဲ့တဲ့ကလေးတွေအဲ့တော့သူတို့စုံပါသွားတဲ့အချိန်မှာအဲ့မှာကျွန်တော်ဒီဟာကိုဟိုဒီ body လေးတွေကိုလိုက်ပို့ရတဲ့အချိန်တော်တော်လေးခံစားရတယ်ကျွန်တော်တို့ဒီဟာကိုတကြံပြီးတော့နှစ်ဆန်းတည့်ရနေ့မှာကျွန်တော်တို့စပြီးမောင်းခဲ့တယ်စမောင်းတဲ့နေ့ကလည်းတော်တော်လေးစင်ရဲမိသားစုရဲ့ကလေးပေါ်ဒီဘွားပေးရတာမိုးလဲရွာတယ်ပေါ့လေတော်တော်လေးကိုခံစားရတယ်အဲ့ဒါလေးမြင်တော့လေဒီကလေးမိသားစုကလည်းတော်တော်လေးကြည်ကွဲ
ကိုကျော်သူဟာကလေးနိမ့်မယ်ရင်နဲ့အသက်80အထက်လူကြီးနိမ့်မယ်ရင်တွေကိုအဓိကထားပြီးမောင်းပို့လေးရှိပါတယ်ကြော်ကြတဲ့ရုပ်ရှင်မင်းသားတယောက်ကဒီလိုဥဆောင်စံပြလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းခုဆိုရင်မြန်မာပြည်အရရက်ကမြို့နယ်အသီးသီးမှာနိုင်ရေးကူညီမှုအသင်း50ကျော်လောက်ရှိနေပါပြီ
မြန်မာပြည်မှာဆိုမြို့ပေါင်းက50လောက်ရှိပြီကျွန်တော်50အထက်မှာရှိရကျွန်တော်လိုက်ဖွင့်ပေးရတဲ့အသင်းတွေပေါ့လေဒါကလည်းသူတို့ရရွာမှာသူတို့မြို့နယ်မှာသူတို့အသိစိတ်တတ်သူတို့ဖွဲ့ကြတာပေါ့လေဖွဲ့တဲ့အခါကျတော့သူတို့ရဲ့မြို့ကလူတွေဒီအယူတီးတာတွေပပြောင်းအောင်ရုပ်ရှင်မင်းသားကျော်သူကိုတိုင်းတော်ကြီးအလုပ်လုပ်တယ်ဆိုပြီးတော့ကျွန်တော်ခေါ်ပြီးတော့ဖိတ်တာပေါ့လေဖိတ်ပြီးတော့အဲ့မှာအသင်းဖွင့်ပွဲလုပ်ပြီးတော့ဒီအလူရှင်တွေကိုဂုဏ်ပြုကပြပေးတော့ညဘက်ဆိုရင်ကျွန်တော်အဲ့မှာဟောပြောပွဲလေးပေါ့လေဒီအယူတီးတာပပြောင်းဖို့ကျွန်တော်ဟောပြောပွဲလေးလုပ်ပြီးတော့ဒီလမ်းကြောင်းရှိတယ်ဆိုရင်လမ်းကြောင်းဆိုဒီနိုင်ကျုံတယ်ဆိုရင်ကျွန်တော်ကိုတိုင်းအဲ့မှာအလောင်းထမ်းပြီးတော့ကားမောင်းပေးအဲ့လိုမျိုးလုပ်ပြီးတော့သူတို့မြို့ကန်တွေလည်းဒီအယူတီးတာတွေပပြောင်းသွားတာပေါ့လေ
ကိုကျော်သူဟာလူသားတွေရဲ့နောက်ဆုံးခရီးဖြောင့်ဖြူးနိုင်ဖို့နေစဒူဝကူညီလှူဆောင်ပေးနေရင်မမြဲတဲ့အနေအဆသဘောကိုရှုမြင်ရင်မိမိကိုယ်တိုင်လည်းတရားရနေစဉ်ဘဝအတွက်လည်းအထောက်အကူပြုပါတယ်တဲ့
။ရန်အထောက်အကူပြုရအထောက်အကူပြုဆိုတော့ကျွန်တော်ဆိုရင်အခုဆိုရင်ဒီရုပ်ရှင်မရရတော့ဒီမနေ့ဆိုရင်မနေ့မိုးလင်းတာနဲ့ညစီဖွင့်တာနဲ့ကျွန်တော်ဒီလေကတော့ဖြူနေရောပစိုးအမဲကျွန်တော်တို့ရဲ့ uniform ပေါ့လေအဲ့ဒါဝယ်ပြီးတော့ကျွန်တော်ဖျားရှိကိုးပြီးရတယ်ကြော်ဒီနိုင်ရေးတဲ့ဖို့အတွက်အကူညီပေးဖို့အတွက်ကျွန်တော်အပင်ကိုသွားလာပဲအပင်သွားပြီးအဲဒီနိုင်ရေးရှိရဆိုကျွန်တော်လိုက်မောင်းပြီးနိုင်ရေးလမ်းကြောင်းမရှိဘူးဆိုလဲအပင်မှာကျွန်တော်အဲမှာလှုပ်ရှားကြီးလှုပ်ပြီးတော့အိမ်ပြန်ဒါပဲတနေ့တနေ့ဒီဟာနဲ့ပဲကျွန်တော်အချိန်ကုန်သွားတာပေါ့လေဒါတော့ဒီဟာတန်ဝေကလည်းရပါတယ်ဘာမှမမြဲဘူးဆိုတာလေဒီလောဘဆိုတာလည်းကျွန်တော်မရှိတော့ဘူးမရှိဘူးဆိုတာတနေ့ဥမာကျွန်တော်ထမင်းနှစ်နှစ်ပဲစားရတာပဲဒီတက်လည်းဘာမှပူပြီးစားရတာမဟုတ်ဘူးအဲ့တော့အဝေးစားလဲကျွန်တော်မလိုတော့ဘူးကျွန်တော်ဒီအဖြူမဲဒါပဲဝတ်တယ်အဲအဲ့လိုဆိုတော့ကိုကုတ်ကိုလဲလောဘလဲစတ်နိုင်တယ်မောဟလဲစတ်နိုင်တာပေါ့လေ
နောက်ဆုံးအနေနဲ့တင်ဆက်ချင်တာကတော့သူချစ်မြတ်နိုးတဲ့မြန်မာနိုင်ငံကိုရုပ်ရှင်မင်းသားကိုကျော်သူဘလူးမျိုးမြင်တွေ့ကျင်တယ်လဲဆိုတာပါပဲခင်ဗျာ
တော့မြင်ကျင်တာတော့ဟိုတုန်းကကျွန်တော်တို့မြတ်စွာဘုရားရှိတဲ့အချိန်တုန်းကတိုင်းပြည်တပြည်မှာလို့ပေါ့လေဒီအာလုံးတယောက်နဲ့တယောက်တကယ်မြတ်တာစိတ်တည်နေဟူအပူပင်ကင်းစွာနဲ့ကိုယ်လုပ်ငန်းလေးတွေကိုယ့်ဘာကိုယ်လုပ်တယောက်နဲ့တယောက်အာခါသားတွေမထားဘဲနဲ့ကိုယ့်အလုပ်ကိုကိုယ်တာဝန်ကျေစွာနဲ့ဟူမြတ်တာတရားအပြည့်နဲ့ကျွန်တော်အဲ့ဒါပဲမြင်ကျင်ကျွန်တော်ငြိမ်းချမ်းတာပဲကျွန်တော်မြင်ကျင်တယ်ခင်ဗျာ
ထင်ရှားတဲ့အမှုပညာရှင်တယောက်ဖြစ်လူမှုရေးလုပ်ငန်းတွေကိုထူးထူးဂျွံ့ဂျွံ့လှုပ်ဆောင်နေတဲ့ရုပ်ရှင်မင်းသားကိုကျော်သူရဲ့အတွေ့အမြင်တချို့ကိုကြားခဲ့ကြရတာပါအခုတစ်ပတ်သူ့အတွေ့အမြင်စီစဉ်ကိုလည်းဒီမှာပဲညှိနှိုင်းလိုက်ပါစေခင်ဗျာနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ပါတယ်